စီရင်တင်မာနေတဲ့သခိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသတင်းသားကြီးရွာဟာဒီမနေ့မှမီးရှို့ခံရတယ်လို့ရွာသားတွေကပြောပါတယ်။အင်ဂျီဘလောက်မီးသိမ်းခဲ့တယ်ဆိုတော့မသိရသေးပေမဲ့လည်းရွာသား 9,000 ကျော်ဟာတောတောင်တဲ့စစ်ဘေးတင်းရှောင်နေရပြီးတော့အခက်အခဲတွေရှိတယ်လို့လည်းစီဘေးရှောင်ရေးကိုကူညီနေတဲ့သူတွေကပြောပါတယ်။ဒီသတင်းကိုတော့ရန်ကုန်ကပြဖို့ထားတာကိုမဆုမွန်ပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသကတင်သားရွာဟာဒီကနေ့မေလ6ရက်နေ့မှာမီးရှို့ခံလိုက်ရတယ်လို့တင်သားကြေးရွာသားတဦးကပြောပြပါတယ်
။တင်သားရွာကိုအခုစတင်မီးရှို့နေပြီဗျ။၈နာရီခွဲဗျ။နောက်ချက်ဘတ်တော့ရှို့နေတာပဲ။ကုလဲရှို့နေတော့မယ်။စစ်ကောင်စီကလည်းဒီမှာအခုရှိပြရွာတွေကိုလက်နေကြီးနဲ့ထူလို့ရွာသားတွေကတော့အကုန်လုံးတော့တောင်းနေတယ်ဆိုအကုန်လုံးကြောက်နေကြရတယ်။ရှာဖို့ရဲ့တင်သားရဲ့ရရှိလို့တိုင်းနေတော့ဒီလိုအားသာကြော်ပါတယ်။9000ကျော်ကြီးတော့
ဒီကနေ့ကလင်းမြို့နယ်တောင်ပိုင်းဒေသမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီတပ်တွေကအင်ဂျီ1000ကျော်လောက်ရှိတဲ့တင်သားရွာကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောတာပါတင်သားရွာနဲ့အနီးဝန်းကျင်ကရှားဖို့ရွာသားတွေလည်းမြစ်သားမြစ်ရဲ့တစ်ဖက်ကန်တောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူကပြောပါတယ်တင်သားရွာကိုစစ်ကောင်စီတပ်ကနေမီးရှို့တယ်လို့ပြောဆိုနေတဲ့အပေါ်အခြေအနေကိုသိရနိုင်မှုစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူးဒီလိုကျေးရွာမီးရှို့ခံရပေမဲ့စစ်ကောင်စီတပ်တွေကရွာထဲမှာရှိနေတဲ့အပြင်ဒေသခံရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကြောင့်အခြေအနေကိုသိဖို့မလွယ်ဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းအဖွဲ့တို့ကြားဒီလမေလဇန်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့မေလ2ရက်နေ့ကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်အရှိစီးကျေးရွာမီးရှို့ခံရပြီးတော့ရွာသားထောင်ချီဟာလက်ရှိအိုးအိမ်မဲ့ဖြစ်ပြီးအတိဒုက္ခရောက်နေကြရတယ်လို့သူတို့ကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတအူကပြောပြပါတယ်
။မြေအရှိပကံပဲခင်တော်တဲ့ဒီမှာရှောင်နေကြတယ်တောင်ကြားထိုင်မှာရှောင်ကြတယ်ဒါပြီးတော့တချို့ကျတော့ရွာနာနီးကျုပ်သက်ပေါ်တော့အာနာသိန်းကောင်စီတပ်သားတွေမလာတဲ့နေရာမှာရှောင်ကြလည်းရှိရပြ။ဒီပိုင်းလေးမှာမိုးကလည်းရွာလိုက်တော့မိုးကမရှိဘဲနဲ့ဒီတိုင်းကွင်းပြင်ကြီးကြီးမှနေရတယ်မိုးကတွေကြီးကလိုရတယ်ပေါ်တော့အရန်ဖြားတာနိုင်လည်းဖြစ်နေကြတာမိုးလေးကလည်းကြားလိုက်တော့ကကျတော့ကဲကဲတော်တော်ဖြစ်နေကြ
။အင်ဂျီ600ကျော်မီးရှို့ခံထားရတဲ့အရှိစီးကျေးရွာမီးဘေးတင့်သူတွေဟာလက်ရှိသူတို့စားတောက်ရေးမှာလည်းအခက်အခဲရှိနေကြတယ်လို့ဆက်ပြောပါရယ်
။အင်းမီးရှို့ခံရတော့600အနည်းဆုံးလို့တတိယရှောင်းနာတော့ဥယျာတော့ထောင်ကဏ္ဍရှိမှာဗျာ။တထောင်ဝန်းကျင်မှာတော့ရှိမှာဗျာ။ပြေးလွှားနေကြတာဥယျာတော့အခုချင်းကထိရတော့ထိထိရောက်ကြီးကူညီမှုကမဆက်တွေ့သေးဘူးဗျာ။ထိထိရောက်ကြီးလည်းမကူညီနိုင်ကြသေးဘူးဗျာ။ဒီဟာနာနေချင်းနေရပဲတတ်နိုင်ဆုံးကူညီနေကြတဲ့နေသားဗျာအခုတော့
မေလ3ရက်နေ့ကလည်းအရှိစီးရွာတင်သားနောက်ရှားတော်ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းအဖွဲ့တို့ကြားတိုက်ပွဲတွေကဓာတ်လျှောက်ဖြစ်ပွားနေသလိုလေကြောင်းရဟတ်ယာဉ်3တိုက်ခိုက်တဲ့အထိပြင်းထန်ခဲ့ပါတယ်။လက်ရှိမီးရှို့ခံရတဲ့ရွာတွေဖြစ်တဲ့တင်သားရွာနဲ့အရှိစီးရွာသားတွေဟာမြစ်သားမြစ်ရဲ့အရှိတ်ကန်တောတောင်ထဲနဲ့ရာခင်းနေထဲမှာနေထိုင်နေကြရပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့တနှစ်ကျော်ကာလအတွင်းလက်နက်ကင်ပဋိပက္ခတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတွေမှာဒုက္ခသည်အစ်စ်က33,300ထိရှိလာပြီးကရင်ကယားရှမ်းမွန်တနင်္သာရီပဲခူးတိုင်းပါဝင်မြန်မာနိုင်ငံတဝန်းမှာတော့အလုံးပေါင်းဒုက္ခသည်အစ်စ်က63နီးပါးရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကစည်ရင်းပြုစုထားပါတယ်ရှင်
စကိုင်းဘက်မှာကြေးရွာတချို့မီးရှို့ခံရပြီးတော့ရွာကန်တွေဒုက္ခရောက်နေတဲ့အကြောင်းကိုမဆုမွန်ပြောပြပေးခဲ့တာပါရှင်။ဒီဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။